ရုရှားနဲ့မြန်မာကြားကာကွယ်ရေးပူးပေါင်းဆောင်ရွက်မှုတိုးမြင့်မဲ့အကြောင်းစစ်ကောင်စီအကြီးအကဲနဲ့ရုရှားကာကွယ်ရေးဌာနတာဝန်ရှိသူတွေကြားဇူလိုင်လ17ရက်နေ့ကဆွေးနွေးခဲ့ကြပြီးတဲ့နောက်ရုရှားကာကွယ်ရေးဝန်ကြီးဌာနကအင်ကာနေ့မှာပြောဆိုလိုက်သလိုပဲမြန်မာနိုင်ငံပိုင်သတင်းတွေမှလည်းဖော်ပြကြပါတယ်ရုရှားကာကွယ်ရေးဌာနတာဝန်ရှိသူတွေနဲ့မြန်မာစစ်ကောင်စီအကြီးအကဲကြားမြန်မာနိုင်ငံတွင်းနိုင်ငံရေးအပြောင်းအလဲတွေကိုဆွေးနွေးခဲ့ကြောင်းလည်းမြန်မာသတင်းစင်ကဖော်ပြပါတယ်ရုရှားကိုသွားတဲ့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမြောက်လှိုင်ကိုရုရှားကာကွယ်ရေးဝန်ကြီးကိုစားကာကွယ်ရေးဌာနတာဝန်ရှိသူအကြီးအကဲတွေနဲ့ရုရှားကာကွယ်ရေးဝန်ကြီးဌာနဧကမဆောင်မှာအလို့သဘောဆွေးနွေးခဲ့ကြတယ်လို့မြန်မာအလင်းသတင်းကဖော်ပြပါတယ်။ဗိုလ်ချုပ်မှူးကြီးမြောက်လိုင်းနဲ့တွေ့ဆုံဆွေးနွေးတဲ့ရုရှားကာကွယ်ရေးဌာနကပုံကူများကတော့ဘယ်သူတွေဖြစ်တယ်ဆိုတာကိုသတင်းမှာဖော်ပြမထားပါဘူး။နျူကလ িয়ার စွန့်အင်ထုတ်တဲ့ရုရှားနိုင်ငံပိုင် Rosatom State Corporation ရဲ့ညွှန်ကြားရေးမှူးချုပ် Alexey Lichham Hapchat နဲ့လည်းမြန်မာစစ်ကောင်ဆောင်ဗိုလ်ချုပ်မှူးကြီးမြောက်လိုင်းဇူလိုင်လ17ရက်နေ့ကတွေ့ဆုံခဲ့ကြပြီးနျူကလ িয়ার စွန့်အင်နည်းပညာပူးပေါင်းဆောင်ရွက်နိုင်မယ့်အခြေအနေတွေကိုဆွေးနွေးခဲ့တယ်လို့ဖော်ပြပါတယ်။စစ်ကောင်စီရဲ့သိပ္ပံနဲ့နည်းပညာဝန်ကြီးဌာနနဲ့ရုရှားရဲ့ Rosatom ကြားနားလည်မှုစာချုပ်လွှာတည့်ရက်လက်မှတ်ထိုးတယ်လို့နိုင်ငံပိုင်သတင်းကဖော်ပြပေးမယ်လေ။ဘယ်ကဏ္ဍတွေအတွက်လဲဆိုတာကိုတော့ဖော်ပြမထားပါဘူးရှင်။